ချင်းပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမတ်လကစလို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုအတီးတီးဖွဲ့စည်းခဲ့ကြပါတယ်ချင်းပြည်နယ်တလောစီပြည်ပခါတွေကြားမှာပဲအာဏာသိမ်းစစ်ကောင်စီဘက်ကရောအတိုက်ခံပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပါဒေသအုပ်ချုပ်ရေးကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မှာပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်မြို့နယ်တော်ရုံများမှာ NUG အမျိုးသားညီညွတ်ရေးအစိုးရလမ်းညွှန်မှုနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားပြီးကျန်းမာရေးပညာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်နေကြတာပါလက်ရှိအနေအထားအရချင်းပြည်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပိုအားကောင်းနေတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်ချင်းပြည်နယ်ရဲ့ကြီးလက်ဒေသအများစုမှာတော့ပြည်သူ့အုပ်ချုပ်ရေးဒီကပေါ်စားလွှဲမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်ဒီကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာကားဆိုဟာကားမြို့ပေါ်ပေါ့ပြီးတော့ဖလန်းဆိုဖလန်းမြို့ပေါ်မြို့ပေါ်လောက်ကပဲသူတို့တွေကချိန်ချုံနေတဲ့အခြေအနေရှိတယ
်။ချင်းမျိုးသားတအူ CNF ပြောခွင့်ရပူထက်နီကတော့ချင်းပြည်နယ်အတွင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့လုပ်ငန်းဆောင်တာဆောင်ရွက်ရမှာထိထိရောက်ရောက်ရှိအောင်စုဖွဲ့ထားတယ်လို့ပြောပါတယ်
။ဒီတပ်ခံတာတွေတပ်ဖွဲ့ထက်ကဒီအချင်းချင်းတိုင်းကိုပြည်နယ်မှာဆက်ပြီးတော့အကောင့်ထဲပုံနေတာဖြစ်ပါတယ်။
မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာအာဏာပြည်ဆိုင်ရေးလှုပ်ရှားမှုစီးရီးယားမှာပါဝင်သူတွေလွတ်တော်ကိုယ်စားလှယ်တွေအရက်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့လူငယ်တွေရက်မိရက်ဖတ်တွေကာကွယ်ရေးအဖွဲ့တွေပါဝင်တာပါပြည်သူ့အုပ်ချုပ်ရေးအဖွဲ့အားအကောင်ဆုံးဖြစ်တဲ့မင်းတပ်မြို့နယ်မှာတော့ကျန်းမာရေးတရားစီရင်ရေးလုပ်ငန်းတွေအပြင်ပညာရေးအပိုင်းတွေမှာလည်း NUG အစိုးရနဲ့ချိတ်ဆက်လှုပ်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်ပညာရေးကော်မတီဝင်ကိုဟုံးကပြောပါတယ
်အခုလိုလို့ဆိုကျွန်တော်တို့ main တက်မြို့မှာဖွင့်ထားတာကအခြေခံမူလတန်းပညာရေးပဲဖွင့်ထားတာပေါ့နော်ဒါပေမဲ့၆လပိုင်းပညာသင်ကာလတက်မှာကျွန်တော်အလင်းအပြန်ဖို့ဖို့ချီကျွန်တော်သွားမယ်ပေါ့နော်နောက်ဖြစ်လောက်မှာပဲကျွန်တော်တို့စတန်းကိုဖွင့်ဖို့ပါတော့အစီအစဉ်ရှိတယ်ခင်ဗျ
တရားစီရင်ရေးအခမ်းအနားမှာအမှုအခင်းဖြစ်ရင်ချင်းရိုးရာဓလိထုံတဲ့ဥပဒေနဲ့စီရင်ချက်ချနေတယ်လို့လည်းတရားရေးဝန်ထမ်းတို့ကပြောပါတယ်အရင်အစိုးရအုပ်ချုပ်ရေးစနစ်နဲ့ဆိုင်ရင်အခုပြည်သူ့အုပ်ချုပ်ရေးအဖွဲ့အုပ်ချုပ်မှုပုံစံဟာပိုပြီးအလေးတာနေတယ်လို့မင်းတပ်ဒေသခံကိုပီးကပြောပါတယ်
ဒီအုပ်ချုပ်ရေးမှုတွေဆိုလည်းဒီလိုရင်းနှီးမှုတွေရှိကြတယ်ပြောရဆိုရလားအရင်ကတည်းကမျိုးအခက်အခဲမရှိတော့ဘူ
းချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီအုပ်ချုပ်ရေးနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဆိုပြီးအုပ်ချုပ်မှုနှစ်ခုရှိနေတဲ့အတွက်ဒေသခံတွေအတွက်တော့ပိုပြီးခက်ခဲနေတယ်လို့မင်းတပ်မြို့နယ်ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်အခုအုပ်ချုပ်အပေါ်မှာပြောတော့ဒီလိုမျိုးလည်းတောင်းပန်ချုံနိုင်လို့လေဒီသူကအကုန်လုံးဖောက်ရောက်သွားတာပေါ့နှစ်ဖက်စလုံးကိုကြောက်နေရတော့တစ်ဖက်လုံးကနေနိုင်နိုင်နေနေအုပ်ချုပ်နိုင်လဲဆိုတော့အားလုံးလေအခုနှစ်ဖက်စလုံးကမှမအုပ်ချုပ်နိုင်လား
ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့ရက်ရွာအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုအဓိကအာရုံစိုက်နိုင်ပြီးပညာရေးကျန်းမာရေးကိစ္စတွေကိုတော့လှုပ်ဆောင်နိုင်မှုအားနည်းသေးတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်အရင်တော့လိုမျိုးဒီအစိုးရအစီအစဉ်အနေနဲ့အကောင့်ထဲပေါ်တဲ့ဟာမျိုးလေးနောက်ကတော့ဘယ်လိုမှထိရောက်ပြီးတော့ကောင်းမွန်လေပတ်နိုင်မဲ့ဟာတော့ဟိုမတွေ့ရဘူးပေါ့နော်
ချင်းပြည်နယ်ကမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာလိုအပ်ချက်တွေရှိနေပြီး NUG ဘက်ကပံ့ပိုးမှုမရှိသလောက်အခြေအနေကြောင့်လဲကိုထူကိုထပုံစံမျိုးနဲ့လေပတ်နေရတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်ဒါအပြင်ချင်းပြည်နယ်အတွင်းမတူညီတဲ့မျိုးနယ်စုလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးပုံစံချဖို့ကလည်းခက်ခဲနေပါတယ်မြို့နယ်ဒေသအသီးသီးမှာပြန့်ကျဲနေတဲ့ချင်းကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာလည်းဆရာနာရှင်စနစ်ကိုတွန်းလှန်ဖို့ရည်ရွယ်ချက်တူကြပေမဲ့တခြားမတူညီတဲ့ရည်မှန်းချက်ပန်းနိုင်တွေလည်းရှိနေတယ်လို့လေလာသူတွေကပြောပါတယ်